Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇူလိုင်လ22ရက်တောက်ကြနေညနေခင်း6နာရီခွဲနဲ့9နာရီစီစဉ်တွေကိုလိုင်းတိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့ညနေခင်းစီစဉ်ရဲ့တာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမက်ခွန်ညိုနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ Republican Party သမ္မတလောင်းဒေါ်နယ်ထရမ့်ဟာပါတီနေလာကနောက်ဆုံးနေ့ကြာသပတေးနေ့ညကမင်းကွန်းပြောပါတယ်အကြံဖက်ဝါဒီတွေကိုနှိမ့်နှင်းတိုက်ခိုက်နေတာနဲ့ပတ်သက်ပြီးနိုင်ငံ40ကျော်ကနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေ Washington DC မြို့တော်မှာဆွေးနွေးနေကြပါတယ်လာအိုမှာလုံးမဲ့အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးကိုဒေါ်အောင်ဆန်းစုကြည်တောတက်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီရှင်ထောက်ခံသူတွေတက်တက်ကြွကြွနဲ့အားပေးခဲ့တဲ့ Republican Party ညီလာခံနောက်ဆုံးနေ့တင်မှာတော့
After 15 years of wars in the Middle East, after trillions of dollars spent and thousands of lives lost, the situation
Republican Party သမ္မတလောင်း Donald Trump ရှင်အပြည့်စုံကတော့မကြခင်ကြားမှာပါဒါအပြင်သမ္မတ Obama ရဲ့ပညာရေးလှုပ်ငန်းနဲ့လူနည်းစုလူငယ်တွေရဲ့ဘဝတွေမြင့်တင်ပေးတဲ့အစီအစဉ်ကိုကြားမှာဖြစ်တယ်လို့ပြည်တွင်သတင်းတွေမှာတော့ NDI အစိုးရရဲ့စီးပွားရေးမူဝါဒအပေါ်အမြင့်သဘောထားတွေနဲ့ချင်းတွင်းမြေရင်မြင့်တက်မဲ့မိုးလေဝသဌာနသတိပေးချက်ထုတ်ပြန်တဲ့သတင်းတွေကိုကြားဖို့ရှိပါတယ်ခုအရင်ဆုံးတော့တောက်ကြတဲ့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ခွာညိုတို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်အင်ဂျင်နီယာတရေကြီးဒေါ်နယ်ထရမ့်ဟာ Republican Party ရဲ့သမ္မတလောင်းအဖြစ်ပါတီညီလာခံနောက်ဆုံးနေ့ကြာသပတေးနေ့ညကမိန့်ခွန်းပြောပါတယ်။အမေရိကန်နိုင်ငံတော်မှာမကြာသေးခင်ကအကြမ်းဖက်အခြေအနေတွေရှိထားတာကိုအရေးကြီးကံပြတ်ဖြစ်ရှင်းဖို့သူကပြောသွားသလိုသူဟာအမှန်တမ်းပြောသူတစ်ယောက်ဖြစ်တယ်လို့လည်းပြောသွားပါတယ်။သူသာသမ္မတဖြစ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုဟာတရားဥပဒေစိုးမိုးမှုရှိတဲ့နိုင်ငံတစ်ခုဖြစ်ရမယ်လို့လည်းပြောပါတယ်။နိုင်ငံမှာအကြက်တဲတစ်ခုစိုက်နေချိန်နဲ့ပါတီညီလာခံကျင်းပချိန်တိုက်ဆိုင်နေတဲ့အကြောင်းရဲတပ်ဖွဲ့ဝင်တွေကိုတက်ခိုက်တာမျိုးတွေမှာအကြမ်းဖက်ဝါဒကင်ဆယ်တက်ခိုက်တာအမေရိကန်လူနေမှုဘဝကိုချိန်ချောက်နေတာတွေကိုမစ္စတာထရမ့်ကထောက်ပြပါတယ်။ဒီအန်ဒရယ်ကိုအသေးချာနားမလည်တဲ့ဘယ်နိုင်ငံရေးသမားမှတိုင်းပြည်ကိုဦးဆောင်ဖို့မသင့်တော်ဘူးလို့ဆိုပါတယ်။သူမိန်ကုန်းနဲ့ကိစ္စရမျိုးစုံကိုပြောသွားတာမှာ IS အစွန်ရောက်အဖွဲ့နဲ့တခြားအကြမ်းဖက်အဖွဲ့တွေကိုနှိမ်နင်းမဲ့သူ့ရဲ့အစီအစဉ်နိုင်ငံစုံကုံသွယ်ရေးသဘောတူညီချက်တွေကိစ္စလိင်တူချစ်သူအခွင့်အရေးကောက်ွယ်ပေးမဲ့အကြောင်းဖြင့်နိုင်ငံတကာရေးရာတွေမှာဝင်မဆွက်ရေးမူဝါဒကိုကျင့်သုံးမဲ့အကြောင်းလည်းထည့်ပြောသွားပါတယ်။ဒါစတဲ့မှာပဲဒီမိုကရက်တစ်ပါတီဘက်မှသူ့ရဲ့ပြိုင်ပွဲဖြစ်လာမဲ့နိုင်ငံခြားရေးဝန်ကြီးရောင်းဟီလာရီကလင်တန်ကအီရတ်၊လီဘီးယား၊အီဂျစ်နဲ့ဆီးရီးယားနိုင်ငံတွေမှာနိုင်ငံတည်ဆောက်ရေးနဲ့အစိုးရအပြောင်းအလဲဖြစ်ရေးတူအားပေးတဲ့မအောင်မြင်တဲ့မူဝါဒတွေကိုသူဆက်မလုပ်ဘူးဆိုတော့ကိုလည်းမစ္စတာထရမ့်ကဝေဖန်ပြောဆိုသွားပါတယ်
အရှေ့မြောက်အာရှဒေသမှာအမေရိကန်တပ်ဖွဲ့ဝင်8000နီးပါးကိုစစ်ထားရေးပေါ် Republican သမ္မတလောင်း Donald Trump ကမေးခွန်းထုတ်လိုက်တာကြောင့်စိုးရိမ်တာတွေရှိလာပါတယ်။တောင်ကိုရီးယားမှာအမေရိကန်တပ်ဖွဲ့တွေရှိနေတာကကိုရီးယားကျွန်းဆွယ်မှာငြိမ်းချမ်းရေးရမယ်လို့အာမခံချက်မရှိတဲ့အကြောင်း The New York Times သတင်းစာနဲ့တွေ့ဆုံမေးမြန်းခံတစ်ခုမှာ Donald Trump ကပြောပါတယ်။ဒါအပြင်ဂျပန်နိုင်ငံမှာတပ်ဖွဲ့တွေ၊လေယာဉ်တွေ၊သင်္ဘောတွေနဲ့အခြေစိုက်စခန်းတွေထားတာကနေဘာတွေပြန်ရနေလို့လဲဆိုပြီးတော့လည်းသူကမေးခွန်းထုတ်ပါတယ်။ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေအတိုက်ခိုက်ခံရရင်အခုညီပေးဖို့အမေရိကန်ကအဲ့ဒီနိုင်ငံတွေနဲ့မဟာမိတ်ဖွဲ့ထားတာနှစ်ပေါင်းများစွာကြာနေပါပြီ။ဒါအပြင်သမ္မတဘရက်ကိုဘားမှအစိုးရရဲ့နိုင်ငံခြားရေးမူဝါဒမှာအဓိကအချက်တစ်ခုဖြစ်တဲ့အာရှသို့ဗဟိုပြုဆိုတဲ့မဟာဗျူဟာကိုလည်းမစ္စတာထရမ့်ကပြောင်းပစ်ခြင်းနဲ့ပုံရှိပါတယ်။အဓိကနိုင်ငံရေးပါတီကြီးတစ်ခုရဲ့သမ္မတလောင်းကဒီလိုမျိုးပြောလာတာဟာသိပ်စိုးရိမ်စရာကောင်းတယ်လို့အမေရိကန်ဒုတိယသမ္မတအဟောင်းနဲ့ဂျပန်နိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးအဖြစ်1993ခုနှစ်ကတာဝန်ထမ်းဆောင်ခဲ့တဲ့ဒီမိုကရက်တစ်ပါတီကဝေါ်တာမွန်ဒဲလ်ကပြောပါတယ်ကိုရီးယားကျွန်းဆွယ်ကနေအမေရိကန်ထွက်သွားရင်အဲ့ဒီတိုင်းပြည်သူ့ဘာသာညီညွတ်သွားခဲ့မှာလို့ပြောတာဟာတိတ်ကိုအစင်ချင်းမဲ့လွန်းတယ်လို့ကိုရီးယားကအမေရိကန်တပ်ဖွဲ့ဝင်တွေရဲ့တပ်မှုအဖြစ်1989ခုနှစ်ကနေ1982ခုနှစ်အထိတာဝန်ယူခဲ့တဲ့အငြိမ်းစားဗိုလ်ချုပ်ကြီးဂျွန်ဝစ်ကမန်ဂျူနီယာကလည်းပြောပါတယ်
လွန်ခဲ့တဲ့နှစ်ကျော်ကပျော်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ခီးစဉ်အမှတ် MH370 ဘိုးအင်းလေယာဉ်ကိုရှာဖွေနေတဲ့လုပ်ငန်းအဆုံးသတ်တော်မှာဖြစ်ပါတယ်။လက်ရှိရှာဖွေရေးလုပ်နေတဲ့ဒေတာကိုလုံးဝရှာဖွေပြီးစီးသွားပြီဆိုရင်ရှာဖွေရေးလုပ်ငန်းကိုရပ်ဆိုင်တော့မယ်လို့အိန္ဒိယသမုဒ္ဒရာမှာပူးတွဲရှာဖွေရေးလုပ်နေကြတဲ့မလေးရှား၊ဩစတြေးလျနဲ့တရုတ်နိုင်ငံတွေကတည်ယူပို့ဆောင်ရေးဝန်ကြီးတွေသဘောတူလိုက်ကြတာပါ။မလေးရှားနိုင်ငံမှာဒီကနေ့ဝန်ကြီးတွေတွေ့ဆုံဆွေးနွေးပြီးတဲ့နောက်အခုဆုံးဖြတ်ချက်ကိုကျင်းညားတာပါ။ခိုင်လုံတဲ့တည်င်းအချက်လက်တစ်ခုခုရလာမယ်ဆိုရင်တော့ရှာဖွေရေးလုပ်ငန်းကိုအသစ်ပြန်လုပ်ဖို့စဉ်းစားမယ်လို့မလေးရှားတည်ယူပို့ဆောင်ရေးဝန်ကြီးလီယိုချောင်လိုက်ကပြောပါတယ်။လူပေါင်း239ရောက်ပါသွားတဲ့လေယာဉ်ဟာ2014ခုနှစ်မလာရှီယာနေကကွာလာလမ်ပူမြို့တော်ကနေပေကျင်းမြို့တော်ကိုပြန်တန်းနေချိန်တွင်ပျောက်ဆုံးသွားတာပါ။လေယာဉ်ပေါ်ပါခီးတဲ့သုံးပုံနှစ်ပုံဟာတရုတ်နိုင်ငံသားတွေဖြစ်ပါတယ်။လေယာဉ်ဘားကြောင့်ပြက်ကြတယ်၊ဘယ်လိုပြက်ကြတယ်ဆိုတာကျွန်တော်တို့မသိပါဘူးလို့မလေးရှားလေကြောင်လိုင်းရဲ့အမှုဆောင်အရာရှိချုပ်အာမက်ဂျိုဟာရီယာယာကအဲ့ဒီအချိန်ကပြောခဲ့ပါတယ်။ စပိုင်းဆိုင်ရာဆူရွားတဲ့ချိုးယွင်းမှုလေယာဉ်မှုကိုအနှောက်အယှက်ပေးခံရတာဒါမှမဟုတ်အကြမ်းဖက်ဝါဒနဲ့တိုက်ခိုက်ခံရတာတွေအပါအဝင်ဖြစ်နိုင်ခြေတွေအားလုံးကိုထည့်သွင်းစဉ်းစားပါတယ်လို့စုံစမ်းစစ်ဆေးသူတွေက2014ခုနှစ်မှာပြောထားပါတယ်
တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကောင်ကအာနာသိမ့်ဖို့ကြိုးစားတာမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်တူရကီသမ္မတကိုထောက်ခံကြောင်းပြတဲ့အနေနဲ့အစ္စတန်ဘူမြို့လမ်းတွင်မှာဒီကနေ့လူထောင်ပေါင်းများစွာစုဝေးချီတက်ကြပါတယ်မြို့ရဲ့အထင်ကြီးအနေရာတစ်ခုဖြစ်တဲ့ဘော့စ်ဖော်ရက်စ်တရာကိုစန္ဒပြသူတွေချီတက်ကြတာပါ1980ပြည့်နှစ်တွေကတည်းကဆိုရင်ပထမဆုံးအကြိမ်ဖြစ်နိုင်ငံတော်အရေးပေါ်အခြေအနေကိုသမ္မတရစ်စတေရာရိုဝန်ကကြေညာထားပါတယ်တရားရေးစစ်ဖက်ပညာရေးဌာနတွေအပါအဝင်အစိုးရဝန်ထမ်းထောင်ပေါင်းများစွာကိုလည်းထိန်းသိမ်းထားပါတယ်ဒီလိုအခြေအနေတွေအောက်မှာပဲသမ္မတအာရိုဝန်ကိုလူတွေကအခိုင်အမာဆက်ပြီးတော့ထောက်ခံနေကြသေးပါနိုင်ငံတော်အရေးပေါ်အခြေအနေကြေညာရတဲ့ရည်ရွယ်ချက်ကအစိုးရဖွဲ့ထဲမှာရှိတဲ့ဂုံတိုက်ခါမဲ့လူပုဂ္ဂိုလ်တွေကိုဖော်ထုတ်ဖို့ဖြစ်ပြီးတော့ဘသူကိုမှရောစီးပွားရေးကိုပါမထိခိုက်ပါဘူးလို့စန္ဒပြသူတယောက်ကပြောပါတယ်အာနာသိမ့်မှုနောက်ဆက်တွဲနှိမ်နင်းတာတွေလုပ်နေပေမဲ့လည်းအရင်တုန်းကလိုဖိနှိပ်အုပ်ချုပ်တာမျိုးပြန်မဖြစ်စေရဘူးလို့တူရကီလူထုကတကဘာလုံးကိုပါတူရကီအစိုးရကအာမခံပြောဆိုနေပါတယ်ဒီအာနာသိမ့်ဖို့စ조사မှုကိုအခုလက်ရှိအမေရိကန်နိုင်ငံပန်ဆယ်ဗေးနီးယားပြည်နယ်မှာနေထိုင်နေတဲ့တူရကီဘာသာရေးခေါင်းဆောင်ဟောင်းဖတ်တူလာဂူလန်ကနောက်ွယ်ကနေကြိုးကင်စီစဉ်တာလို့တူရကီအစိုးရကဆွဆွဲထားပါတယ်
New American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေတောက်ကြညနေဘက်သတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံသားဝန်ကြီးဒေါက်ဆန်းစုကြည်ဟာ49ချိန်မြောက်အရှေ့တောင်အရှာနိုင်ငံများအာဆီယံနိုင်ငံသားဝန်ကြီးများအစည်းအဝေးနဲ့တူတခြားဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ဒီကနေ့နေ့လယ်ပိုင်းကလာအိုနိုင်ငံကိုထွက်ခေါက်သွားပါတယ်။အာဆီယံလက်ချောက်ဥက္ကဋ္ဌတာဝန်ယူထားတဲ့လာအိုနိုင်ငံမှာဒီလ23ရက်နေ့ကနေ26ရက်နေ့ထိကျင်းပမယ့်အာဆီယံနိုင်ငံသားဝန်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေအတွင်းဒေသတွင်းပူးပေါင်းဆောင်ရွက်ရေးငြိမ်းချမ်းရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြဖို့ရှိပါတယ်။အခုအစည်းအဝေးဟာဒေါက်ဆန်းစုကြည်အနေနဲ့နိုင်ငံသားဝန်ကြီးဖြစ်တာဝန်ယူပြီးကတည်းကဆိုရင်အာဆီယံနိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးကိုပထမဆုံးအကြိမ်တက်ရောက်တာဖြစ်ပါမယ်။ပြီးခဲ့တဲ့မေလကသမရဦးထင်ကျော်ရဲ့လာအိုနိုင်ငံတရားဝင်ခီးစဉ်မှာလည်းဒေါက်ဆန်းစုကြည်လိုက်ပါသွားမှုပါတယ်။တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့အငင်းပွားနေတဲ့အထက်မှာအာဆီယံဖွဲ့ဝင်နိုင်ငံတွေလည်းပါနေတာပါ။ဖိလစ်ပိုင်နိုင်ငံကနယ်သာလန်နိုင်ငံတဟိတ်မြို့အခြေစိုက် PCA လို့ခေါ်တဲ့အငင်းပွားမှုဖြစ်ရှင်ရေးဆိုင်ရာခုံတမာတိတရားရုံးမှာတင်ပြလျှောက်ထားခဲ့တာသိမိကြခင်ငါးပဲဆုံးဖြတ်ချက်ထွက်ထားပြီးဒါနဲ့ပတ်သက်လို့တရုတ်နဲ့ဖိလစ်ပိုင်ကြားတင်းမာမှုတချို့လည်းရှိနေပါတယ်။အခုအာဆီယံဝန်ကြီးတွေအစည်းအဝေးနဲ့တူတရုတ်နိုင်ငံမှာတက်ရောက်မဲ့အာဆီယံအပေါင်း၃နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးလည်းကျင်းပမှာဖြစ်ပြီးတောင်တရုတ်ပင်လယ်အရေးကိုအနိုင်ဆုံးအဆင့်တော့တရားဝင်အစည်းအဝေးတွေပြင်ပတီးခြားတွေ့ဆုံတာတွေမှာဆွေးနွေးကြဖို့ရှိပါတယ်။တောင်တရုတ်ပင်လယ်အရေးသက်ဆိုင်တဲ့နိုင်ငံတွေအနေနဲ့ထိန်းသိမ်းလှုံ့ဆော်ပြီးအင်အားသုံးချင်းချောက်တာကိုရှောင်ကျဉ်ဖို့မြန်မာနိုင်ငံသားရေးဌာနကဇူလိုင်လ17ရက်နေ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေတရုတ်နိုင်ငံတို့နဲ့ဆက်ပြီးလက်တွဲလှုံ့ဆော်သွားမယ်လို့လည်းမြန်မာနိုင်ငံသားရေးဌာနကထုတ်ပြန်ထားပါတယ်။
တရုတ်နိုင်ငံမှာလေရုညံ့ညက်မှုကိုအေးအေးယူဆောင်ရွက်တဲ့ပထမဆုံးခြေလှမ်းတစ်ရက်အဖြစ်လေရုညံ့ညက်မှုဖြစ်စေသူတွေကရော့ကျေးပေးဆောင်ဖို့ရှန်တောင်းခရိုင်တရားရုံးကဒီသတင်းပတ်ထည်ဆုံးဖြတ်ချက်ချလိုက်ပါတယ်။ဒီဆုံးဖြတ်ချက်အရဒေတာရင်းဖန်ဆက်ရုံကအစိတ်အောက်ဖြစ်မဲ့ဒဏ်ငွေတွေထုတ်လွှတ်မှုအတွက်အမေရိကန်ဒေါ်လာ 3.3 မီလီယံနီးပါးတရုတ်ငွေယွမ်22တန်းကိုမကြုံစဘူးပေးဆောင်ရမှာပါ။တရုတ်နိုင်ငံကပထမဆုံးလေရုညံ့ညက်မှုနဲ့ဆိုင်တဲ့ဒီပြဋ္ဌာန်းချက်ဟာတရုတ်ပြည်တဝမ်းလုံးကစက်ရုံအလုပ်ရုံတွေကဒဏ်ငွေထုတ်လွှတ်မှုတွေကိုပိုးပြီးတော့စနစ်တကျစီမံခွပ်ကဲဖို့သတိပေးလိုက်တာလည်းဖြစ်ပါတယ်တရုတ်နိုင်ငံမှာကြီးမားကျယ်ပြန့်လာတဲ့လေရုညံ့ညက်မှုအန္တရာယ်တားဆီးကာကွယ်ရေးကိုထိထိရောက်ရောက်ကင်တွယ်ဆောင်ရွက်ဖို့ကအခုထိတော့အလှမ်းဝေးနေသေးပါပဲလို့တဘာဝဝင်းကျင်ထိမ့်သိမ့်ကာကွယ်ရေးဆောင်ရှောက်သူတွေကပြောပါတယ် All China Environment Federation ရဲ့လစ်လာဖော်ထုတ်မှုအရရှန်တောင်းအခြေစိုက်ချန်းဟွာ Limited ပိုင်ဆက်ယုံကထုတ်လွှတ်တဲ့ဓာတ်ငွေတွေဟာ2013ခုဖေဖော်ဝါရီလနဲ့2015ခုနှစ်ဖေဖော်ဝါရီလအတွင်းဆာဖာတိုင်းအောက်ဆိုက် 255 metric ton nitrogen oxide 589 ton နဲ့အမှုန်မွှားတွေက19တန်ရှိကြောင်းတွေ့ရှိခဲ့ရပြီးတဲ့နောက်တလကြာမှဆက်ယုံပိတ်ဖို့ညွှန်ကြားခဲ့ပါတယ်အခုချိန်ထိတော့ဆက်ယုံကအယူခံဝင်မဝင်ဆိုတာမသိရသေးပါဘူ
းအီရန်နဲ့ဆီးရီးယားမှာအကြမ်းဖက်ဝါဒီတွေကိုအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းဖွဲ့ကတိုက်ခိုက်နေတာအောင်မြင်မှုရနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ
် And Daesh has been driven out of almost half the territory that once occupied in Iraq
ယူရမှာတစ်ချိန်က Daesh တွေထိန်းချုပ်ထားတဲ့နယ်မြေ90ရာခိုင်နှုန်းနီးပါစီးရီးယားမှာထိန်းချုပ်ထားတဲ့နယ်မြေ20ရာခိုင်နှုန်းကနေကျွန်တော်တို့ညွန်ပေါင်းတဲ့မဟာမိတ်တွေက Daesh တွေကိုတိုက်ထုတ်ခဲ့ပြီးပါပြီလို့ IS အစွန်းရောက်အဖွဲ့ကိုအာရဗ်ဘာသာစကားနဲ့ခေါ်ဝေါ်သုံးဆွဲပြီးဝန်ကြီးကယ်ရီကပြောသွားပါတယ်။ နိုင်ငံ40ကျော်ကနိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေတက်ရောက်ပြီးဝါရှင်တန်ဒီစီမြို့တော်မှာကျင်းပနေတဲ့အကြံဖက်ဝါဒတိုက်ဖြတ်ရေးဆိုင်ရာစီအွေဒုတိယနေ့ဇာတာပတိနေ့မှာဝန်ကြီးကယ်ရီကအဲ့လိုပြောတာပါ IS အစွန်ရောက်တွေအနေနဲ့အီရတ်နဲ့ဆီးရီးယားမှာနေမြေတွေလက်လွတ်ဆုံးရှုံးနေချိန်မှာပဲသူတို့ရဲ့လုပ်ပုံကိုင်ပုံတွေကိုပြောင်းလဲနေတာမို့နှိမ်နှင်းမှုပိုပြီးခက်ခဲပွေရှိတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်
ရုရှားဆိုရရဲ့သူလျော်ဖြစ်ကြောင်းဝန်ခံခဲ့သူကိုနယူးယောက်မှာရှိတဲ့ဖက်ဒရယ်တရားရုံးတစ်ခုကနေကြာသပတေးနေ့ကထောင်ဒဏ်၁၂ချမှတ်လိုက်ပြီးအမေရိကန်ဒေါ်လာ၅သိန်းကိုတင်စီဖို့အမိန့်ချမှတ်ခဲ့ပါတယ်။အဲ့ဒီငွေတွေဟာရုရှားစစ်ဖက်သုံးပစ္စည်းကိရိယာတွေအတွက်အစစ်မြေနီးပညာသုံးမိုက်ခရိုအီလက်ထရောနစ်ပစ္စည်းတွေရယူပြီးလျှို့ဝှက်တင်ပို့ပေးတဲ့ရာဇဝတ်ကြောင်းလုပ်ရက်တွေကနေသူရထားတဲ့ငွေတွေဖြစ်ပါတယ်။၂၀၁၂ခုနှစ်ကနေ2002ခုနှစ်ကနေ2012ခုနှစ်တွင်အမေရိကန်ဒေါ်လာတန်း50တန်ဖိုးရှိတဲ့လျှက်စစ်ပစ္စည်းတွေကိုဖစ်ရှန်ကိုတည်ဆောင်ထားတဲ့ကုမ္ပဏီကရုရှားကိုပို့ပေးခဲ့ကြောင်းနဲ့ဒီပစ္စည်းတွေဟာအစိုးရကထိန်းချုပ်ထားတဲ့အမျိုးအစားတွေဖြစ်ပြီးအစိုးရရဲ့သွင်းကုန်လိုင်စင်စနစ်ကိုချိုးဖောက်တာဖြစ်ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ
်ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကိုကျော်ကျော်သိန်းနဲ့မခွာညိုတို့ကပြောပြပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆက်မျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြပေးပါမယ်ရှင် Republican Party ညီလာခံနောက်ဆုံးနေ့ဖြစ်တဲ့စတုတ္ထနေ့မှာပါတီသမရလောင်းအဖြစ်ရွေးချယ်ခံခဲ့ရတဲ့ Donald Trump ကသူသမရဖြစ်လာရင်နိုင်ငံရေးအပြောင်းအလဲတွေဆောင်ရွက်မယ်အကြောင်းကတိပေးပြောဆိုသလိုအမေရိကန်ပြည်ထောင်စုကိုဘေးကင်းလုံခြုံဖို့နဲ့ချမ်းသာကျွေးဝါတဲ့နိုင်ငံဖြစ်အောင်ပြန်လည်တည်ဆောက်မယ်အကြောင်းကတိပေးပြောဆိုသွားပါတယ်။ Trump ကိုထောက်ခံသူတွေတက်တက်ကြွကြွအားပေးခဲ့ကြပေမဲ့လို့ Republican Party ရင်းအနာဂတ်ညီညွတ်ရေးမှာမေခွန်းထုတ်စရာရှိနေစေဖြစ်တဲ့အကြောင်း VOA မြန်မာပိုင်းအစီအစဉ်ကကိုအောင်လွင်ဦးကညီလာခံခန်းမကနေခုလိုသတင်းပေးပို့ထားပါတယ်ရှင်
။ Republican Party ညီလာခံရဲ့နောက်ဆုံးနေ့မှာတော့Make America One Again လို့ကောင်းစင်ပေးထားတဲ့အတိုင်းအမေရိကန်ပြည်ထောင်စုကိုတစည်းတလုံးနဲ့ဖြစ်အောင်ဘလို့ဥဆောင်မှုပေးမလဲဆိုတော့ပြောဆိုကြပါတယ်။ညီလာခံဆုံးနေမှာမင်းငွန်းပြောခဲ့သူတွေထဲမှာတော့ Republican Party ညီလာခံတပါတီဖြစ်တဲ့ Miss Rivers, Oklahoma ပြည်နယ်အုပ်ချုပ်ရေးမှူး Mary Fallon တို့ပါတီရင်းထင်ရှားတဲ့သူတွေအပြင်ဖမ်းမြန်သမီးဖြစ်သူ Evan Carr လည်းပါဝင်ခဲ့ပါတယ်။သမီးဖြစ်သူ Evan Carr ကတော့ဖခင်ဖြစ်သူရဲ့အရေးချင်းတွေကိုအလေးပေးပြောဆိုသွားပါတယ်။
My father not only has the strength and ability necessary to be our next president.
ကျမအဖေဟာတိုင်းပြည်ရဲ့နောင်သမရဖြစ်ရေးလိုအပ်တဲ့အင်အားရှိတဲ့အရေးအချင်းပြည့်မီယုံနဲ့မဟုတ်ပါဘူး။ဒီတိုင်းပြည်မှာလိုအပ်နေတဲ့ခေါင်းဆောင်ကောင်းတယောက်ရဲ့အကျဉ်းသားမြတ်တာတရားနဲ့ပြည်စုံတဲ့သူလည်းဖြစ်တယ်ဆိုတာကျမပြောချင်ပါတယ
်။ Republican Party ရဲ့သမရလောင်းဖြစ်ရွေးချယ်ခံထားတဲ့ Donald Trump ကတော့ပါတီကိုယ်စားပြုသမရလောင်းဖြစ်တရားဝင်လက်ခံရင်းညီလာခံနောက်ဆုံးနေ့မှာကိုယ်တိုင်မင်းငွန်းပြောခဲ့တာပါ
။ Together we will lead our party back to the White House.And we will lead.
ကျွန်တော်တို့အားလုံးအတူတကွလက်တွဲပြီးကျွန်တော်တို့ပါတီကိုအင်ပူရောမှာပြန်ပြီးအုပ်ချုပ်နိုင်အောင်တိုင်းပြည်ကိုလုံခြုံကျွယ်ဝပြီးငြိမ်းချမ်းတဲ့နိုင်ငံဖြစ်အောင်ဥဆောင်လှုပ်သွားပါမယ်ကျွန်တော်တို့တိုင်းပြည်ဟာရရောပြီးနှွေးထွေးပြူငါတဲ့တိုင်းပြည်တစ်ခုအဖြစ်ရှိနေမှာပါတစ်ချိန်တည်းမှာပဲတရားဥပဒေစိုးမိုးတဲ့တိုင်းပြည်တစ်ခုအဖြစ်လည်းရှိနေပါလိမ့်မယ
်ခရမင်ကတော့သူ့ကိုထောက်ခံမပေးခဲ့တဲ့သူတွေကိုလည်းဝေဖန်ခဲ့ပါတယ်ပြန်ဖက်ဖြစ်သူဒီမိုကရက်တစ်ပါတီကသမရလောင်းဖြစ်ဖို့တေချာတော့ရှိနေတဲ့နိုင်ငံရေးဝန်ကြီးအောင်ဟီလာရီကလင်တန်ကိုလည်းထိုးနဲ့တိုက်ခတ်ခဲ့တာ
ပါ After 15 years of wars in the Middle East after trillions of dollars spent
အခြေလေပိုင်းဒေသမှာဖြစ်နေတဲ့စစ်ပွဲတွေ15နှစ်ကြာပြီးငွေတွေထရီလီယံနဲ့ချီပြီးသုံးခဲ့ရတယ်လို့လူတွေအသက်တွေထောင်နဲ့ချီပြီးဆုံးရှုံးခဲ့ရပါတယ်အခြေအနေတွေကအရင်ထက်တောင်ပိုဆိုးလာခဲ့ပါတယ်ဒါဟာဟီလာရီကလင်တန်ထားခဲ့တဲ့အမွေဖြစ်ပါတယ်တေးကြေးပျက်စီးမှုတွေဖျက်စီးမှုတွေအကြမ်းဖက်မှုတွေနဲ့အားနည်းချက်တွေပ
ါ To all Americans tonight in all of our cities and in all of our towns I make
မြို့ကြီးတွေနဲ့မြို့အားလုံးမှာနေထိုင်တဲ့ American အားလုံးကိုဒီညမှာကျွန်တော်ဂရုပေးခြင်းပါတယ် American ပြည်ထောင်စုကိုအင်အားခိုင်မာအောင်ကျွန်တော်တို့ပြန်လုပ်မယ် American ပြည်ထောင်စုကိုဂုဏ်ယူရတဲ့တိုင်းပြည်ဖြစ်အောင်ကျွန်တော်တို့ပြန်လုပ်မယ် American ပြည်ထောင်စုကိုပိုပြီးဘေးကင်းလုံခြုံအောင်ကြီးမြတ်တဲ့နိုင်ငံဖြစ်အောင်ကျွန်တော်တို့ပြန်လှုပ်ကြရပါမယ
်။အမလောင်းတိရှင်ပြန်ကြရဲ့အချိုမဲပေးပွဲမှာခါခါတိတိပြန်ပြက်တွေဖြစ်ခဲ့ကြတဲ့ Texas ပြည်နယ်တက်လက်တော်အမတ် Ted Cruz ရဲ့ညီလာခံတတိယနေ့ပြောကြားခဲ့တဲ့မင်းကမှ Trump ကိုထောက်ခံမှုပေးဖို့ငင်းဆန်သွားခဲ့တဲ့အတွက်လည်းပါတီရင်းညီညွတ်ရေးအတွက်မင်းကထုတ်ဆရာတွေဖြစ်ခဲ့ရတာပါ။ညီလာခံအဆုံးသတ်နေ့မှာတော့ American ကိုဇီးတလုံးနဲ့ဖြစ်စေရမယ်ဆိုတဲ့ခေါင်းစဉ်အတိုင်းပြည်ရင်းကစိန်ခေါ်မှုတွေပြည်ပကချင်းချောက်မှုတွေကိုဖြစ်ရှင်းရမှာ Republican Party သမ္မတ Donald Trump အနေနဲ့တိုင်းပြည်ကိုညှဉ်းညွမှုရှိအောင်စူးစီးနိုင်စွမ်းရှိတယ်ဆိုတာတွေကိုမင်းငွန်းပြောသူတွေစောင်းပေးပြောကြားကြပါတယ်။လေးအချံညီလာခံဆုံးသက်တဲ့နေ့အထိညီလာခံပြင်ပမှာကန့်ကွက်သူတွေနဲ့ထောက်ခံသူတွေရဲ့ဆန္ဒပြပွဲတွေလည်းအဆက်မပြတ်ပေါ်ပေါက်ခဲ့ပြီးလူချုံရအနာဝင်ကလူတချို့ကိုဖမ်းဆီးဆီးရတွေလည်းရှိခဲ့ပေမဲ့အစိုးရမှစိုးရိမ်နေကြတယ်လို့သူတက်ဆိုင်ကိုဖိကတ်မျိုးတော့မကြုံရပါဘူး။ Republican Party ညီလာခံဆုံးသက်ခဲ့ပြီးနောက်မှာတော့နိုဝင်ဘာရွေးကောက်ပွဲမှာထရမ့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းတူကိုရွေးချယ်မဲ့ညီလေးရဲ့ချန်ညီလာခံတစ်ခုကိုတော့ပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာကျင်းပသွားမှာလည်းဖြစ်ပါတယ်ခင်ဗျာ
Republican Party ညီလာခံနောက်ဆုံးတဲ့အကြောင်းကိုအောင်လွင်ဦးတင်ပြသွားတော့ပါရှင်ခုတော့သမ္မတဥဘာမားရဲ့လူငယ်ထောက်ပံ့ရေးအစီအစဉ်တစ်ခုတင်ပြပါမယ်ပထမဆုံး African American သမ္မတတူအဖြစ်အင်ဖြူရော်ကိုရောက်လာတဲ့သမ္မတ Barack Obama ဟာသမ္မတတက်တန်းအဆုံးသတ်တော့မယ့်အချိန်မှာပဲလူမျိုးရေးခွဲခြားမှုလူနည်းစုတွေကြားမငြိမ်မြမှုစတဲ့ပြဿနာတွေနဲ့နေတိုင်းနေပါလောက်ကြုံနေရပါတယ်အခွင့်အလမ်းကွာဟမှုတွေနဲ့ပါစေဖို့ရည်ရွယ်ထားတဲ့သမ္မတ Obama ရဲ့ My Brother's Keeper အစီအစဉ်စတင်ခဲ့တာနှစ်နှစ်အကြာမှာတော့လူမှုအတိုင်းဝိုင်းပေါင်း250အတွက်ရမငွေဒေါ်လာတန်း600ကျော်ကိုထောက်ပံ့ပေးနိုင်ခဲ့ပါပြီပညာရေးလုပ်ငန်းတွေနဲ့လူနည်းစုတွေရဲ့ဘဝတွေကိုမြင့်တင်ပေးဖို့ကြိုးပမ်းနေတဲ့ Philadelphia မြို့အစီအစဉ်တစ်ခုအကြောင်း VOA သတင်းထောက်အရူပန်ဒေရဲ့သတင်းကိုတစ်ဆက်ထည့်တင်ပြပါမယ်ရှင်။အထက်တန်းကျောင်းထွက်သူဖြစ်တဲ့ Philadelphia ဒေသခံအသက်23နှစ်အရွယ် Lance Dunn အဖို့အထက်တန်းကျောင်းအောင်လက်မနဲ့အဆင့်လူဖြစ်တဲ့ GED ဆံမပွဲအောင်ဖို့နှစ်နှစ်ကြာအောင်အားထုတ်ကြိုးပမ်းခဲ့ရတာပါ။ခုတော့ GED ဆံမပွဲအောင်လို့ကောလိပ်တက်ရပါတော့မယ်။သူ့ရဲ့အတွေ့အကြုံကိုသူကအခုလိုပြောပါရယ်
။ The key is to get up and do it. Just get up and do it. Stay motivated.
ဒီကကတော့ထပြီးလှုပ်လိုက်ဖို့ပါပဲ။စိတ်အားထက်တန်အောင်တွန်းအားပေးပြီးရှေ့ဆက်ဖို့ပါပဲ။
Philadelphia အခြေစိုက် JEVS လူမှုအထောက်အကူပြုအဖွဲ့တွေကတဆင့်လူငယ်တစ်ထောင်ထက်မနည်းနှစ်ဆင့်အကူအညီရနေကြတာပါအထက်တန်းပညာရေးကိုဆုံးခန်းတိုင်အောင်တက်ပြီးတော့အလုပ်အကိုင်တစ်ခုရဖို့လူငယ်တွေကိုကူညီပေးနေတယ်လို့လူငယ်ဆက်ဆံရေးညွှန်ကြားရေးမှူးတာရာမူလန်ကပြောပါတယ်သူကအခုလိုဆိုပါတယ
် Many parenting many involved in the juvenile justice system many involved in the
ရကတာသမီရနေကြပါပြီတော်တော်များများကလည်းလူငယ်ပြုပြင်ရေးအစီအစဉ်တွေအရွယ်ရောက်တဲ့သူတွေအတွက်ရာဇဝတ်မှုဆိုင်ရာတရားစီရင်စနစ်နဲ့ရင်ဆိုင်နေကြရတယ်လို့အိမ်မက်ရမယ်တွေလည်းအများကြီးပါတခြားအခက်ခဲတွေနဲ့လည်းရင်ဆိုင်နေကြရပါတယ
် I can see myself in these young men
အခက်အခဲကြုံနေရတဲ့လူငယ်တွေကိုကြည့်ပြီးတော့သူကြီးပြင်းခဲ့ရတဲ့ပတ်ဝန်းကျင်အခြေအနေကိုသမ္မတဥပမာကနိုင်ရှင်ပြောကြားခဲ့တာပါလူမဲအမျိုးသားလူငယ်လူရွယ်တွေအတွက်အခွင့်အလမ်းကွာဟချက်တွေနဲ့ပါလာစေဖို့အထက်တန်းပညာရေးဆုံးခန်းတိုင်အောင်သင်ကြားပြီးတော့အလုပ်ကံရအောင်ကူညီပေးမဲ့ My Brother's Keeper ဆိုတဲ့လူမှုအထောက်အကူပြုအဖွဲ့ကိုတော့လွန်ခဲ့တဲ့နှစ်က Mr. Obama စတင်တည်ထောင်ခဲ့တာပါ Philadelphia မြို့ဟာဒီအစီအစဉ်ကိုစတင်အကောင့်ထည့်ဖို့ရတဲ့မြို့တစ်မြို့ဖြစ်တယ်လို့ပဲဒီလိုအလားတူအစီအစဉ်တွေအတွက်ပုဂ္ဂလိကဖက်ကရောလူမှုဖက်ကပါရန်မုံငွေတန်း90နီးပါးထည့်ဝင်ခဲ့ပါတယ်ဒါရုဗေဒပီစီဆက်ရုံအလုပ်သမားဘဝကနေဘလို့ပါရဂူပွဲရခဲ့တယ်လဲဆိုတာ Philadelphia လောက်သား college ကျောင်းအုပ် Guy Generous ကလူငယ်38ဦးရဲ့ GED အောင်လက်မှတ်ချီးမြှင့်ပွဲအခမ်းအနားမှာပြောဆိုခဲ့ပါတယ်။သူကအခုလိုဆိုပါတယ
်။ I do think that this experience in terms of education it will be transformative for them. I do think that
ပြောင်းလဲပေးလိမ့်မယ်လို့ယူဆပါတယ်။ပညာရေးမှာအောင်မြင်အောင်လုပ်နိုင်တယ်ဆိုတာကိုလည်းသူတို့သဘောပေါက်လိမ့်မယ်ထင်ပါတယ်။သူတို့အောင်မြင်မှုတွေကနေမကြခင်မှာအကျိုးကျေးဇူးတွေခံစားရတယ်ကိုလည်းတွေ့ကြရတော့မှာပါ။
အသက်16နှစ်အရွယ်အထက်တန်းကျောင်းထွက်အန်တိုနီဆင်ဆန်ကတော့ GED ဆံမပွဲကိုနှစ်လအတွင်းအောင်မြင်ခဲ့တာကြောင့်လှုပ်သားကောလိပ်ကိုတက်ရပါတော့မယ် JEVS အစီအစဉ်အကြောင်းသူကအခုလိုဂုဏ်ပြုပြောဆိုပါတယ
် They helped me stay consistent they were there every morning you know
ကျွန်တော်ဆက်လုပ်ဖြစ်အောင်အကူအညီပေးတယ်ဗျမနေ့ဆိုရင်ရောက်နေကြပါပြီ Mr. Jordan ဆိုရင်အတန်းရှိမှထိုင်ပြီးကျွန်တော်ဝင်လာတဲ့အထိစောင့်နေတာပါသူတို့ကကျွန်တော်ကိုစိတ်တက်ကြွစေပါတယ်သူတို့ဒါမရှိရင်ကျွန်တော်လက်လျှော့လိုက်မှာပါ
အထက်တန်းပညာပြီးဆုံးသွားသူတွေကတော့တချိန်ကမဖြစ်နိုင်ဘူးလို့ယူဆထားကြတဲ့ကောလိပ်ဘွဲအပါအဝင်ရီမန်းချက်တစ်တွေနဲ့အခွင့်အလမ်းကောင်းတွေကိုလည်းမျှော်မှားနေကြပြီဖြစ်ပါရဲ့ရှင
်နိုင်ငံတွင်းမှာစားတောက်ကုန်ဈေးနှုန်းတွေတက်နေတယ်ဆိုတာကိုလူလူကြားညှိညူပြောဆိုတာတွေနေ့စဉ်နဲ့ညကြားနေရပါတယ်ကုန်ဈေးနှုန်းတွေကငြိမ်နေတဲ့အပြင်အတက်ကြီးပဲဖြစ်နေပေမဲ့လောက်ခလာစားတွေကတော့တက်မလာတာကြောင့်တာမန်လူလူအတွက်အခက်အခဲကြီးဖြစ်နေတာပါကုန်စင်းလုံးတည်ငြိမ်အောင်အဲ့ဒီကနေတစဉ်ကြသွားအောင်လုပ်နိုင်တဲ့နည်းလမ်းများမရှိတော့ပါဘူးလားကုန်စင်းလုံးကြသွားအောင်တာဝန်ရှိသူတွေမစွမ်းဆောင်နိုင်ကြတော့ပါဘူးလားကုန်စင်းလုံးကြဆင်းရေးဘယ်လိုနည်းလမ်းတွေကိုများကျွန်တော်တို့သောတာရှင်တွေစဉ်းစားမိကြပါသလဲအခုလာမယ့်စနေညဒိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1 2 3 2 3 5 5 5 4
အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။မနက်ဖြန်ည9:00နာရီတရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ပြည်တွင်သတင်းတွေဖက်လဲရအောင်ပါ။NLD အစိုးရတဲ့အနေနဲ့မြန်မာပြည်ရဲ့စီးပွားရေးကဏ္ဍကိုအမှန်တကယ်ပြုပြင်ပြောင်းလဲနိုင်ဖို့အတွက်လုံလောက်တဲ့အချိန်အတိုင်းတာတစ်ခုယူဖို့လိုအပ်တယ်လို့ NLD စီးပွားရေးကော်မတီဝင်ဦးမင်းခင်ကပြောလိုက်ပါတယ် NLD အစိုးရတဲ့စတင်တာဝန်ယူပြီးခုချိန်ထိစီးပွားရေးကဏ္ဍမှာထူးခြားတဲ့ပြုပြင်ပြောင်းလဲမှုမတွေ့ရသလိုနိုင်ငံအတွက်ခိုင်မာတိကျတဲ့စီးပွားရေးမူဝါဒလမ်းစဉ်မျိုးမတွေ့ရသေးဘူးလို့မြန်မာအရေးလှိလာသူတွေကဝေဖန်နေကြတာပါဒီသတင်းအပြည့်စုံကိုတော့ VOA သတင်းထောက်မမြင့်မြင့်ခိုင်ကတင်ပြထားပါတယ်ရှင်
လက်ရှိအစိုးရအသစ်အနေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲကြေညာစာတမ်းမှာပါတဲ့ရေဘူးရဆန်နဲ့စီးပွားရေးမူဝါဒအပေါ်အခြေခံပြီးလက်ရှိစီးပွားရေးပြုပြင်ပြောင်းလဲမှုဘယ်လိုလုပ်မလဲဆိုတာနဲ့ပတ်သက်လို့ခိုင်မာသိကြတဲ့မူဝါဒလမ်းစဉ်တစ်ရပ်ထွက်လာဖို့ပြင်ဆင်နေပါတယ်။လက်ရှိ NLD အစိုးရအသစ်အနေနဲ့မြန်မာပြည်ရဲ့စီးပွားရေးကဏ္ဍပြုပြင်ပြောင်းလဲဖို့အတွက်တိကျတဲ့မူဝါဒလမ်းစဉ်ချမှတ်ပြီးအကောင့်ထည့်ဖော်နိုင်ဖို့လုံလောက်တဲ့အချိန်ယူဖို့လိုတယ်လို့NLD စီးပွားရေးကော်မတီဝင်ဦးမင်းခင်ကပြောပါတယ
်လက်ရှိလုပ်လဲလုပ်နေရတဲ့အခြေအနေတစ်ခုလည်းကျွန်တော်တို့လို့တယ်ဘာလို့လို့လဲဆိုတော့တကယ်တောင်းကြီးစီးပွားရေးအခြေအနေအမှန်ကဘယ်လိုရှိနေလဲအဲ့ဒါတော့ဘယ်လိုပုံစံနဲ့ကျွန်တော်တို့ရှိရှိကြည့်ပြီးတော့ကောင်းတဲ့ပေါ်သွားနိုင်မယ်ဆိုတာမျိုးပြင်ဆင်ဖို့တက်ကတော့အခြေအနေတစ်ခုတော့လို့နေတယ်ကျွန်တော်တောင်းကြီးစီးပွားရေးအခြေအနေကျွန်တော်တောင်းကြီးဖြစ်နေတဲ့အခြေအနေအမှန်ကိုအစိုးရကဒီခြံထားလေသဘောပေါက်အောင်ကြိုးစားနောက်တစ်ခုကကျွန်တော်တို့လက်ရှိလုပ်ဆဲကြိုင်တဲ့လုပ်ငန်းတွေမှာဘယ်လိုအမျိုးကိုပို့ပြီးတော့အပြင်နယ်ဘယ်လိုအမျိုးကိုအရှိန်ဟုန်ရအောင်ဆက်လုပ်မယ်ဘယ်လိုအမျိုးကိုပြင်ပြောင်းလဲမယ်တကယ်လက်တွေ့အလုပ်ဖြစ်အောင်ဘယ်လိုနည်းလမ်းတွေသွားရမယ်ဆိုတာကဟိုအရေးကြီးပါတယ
်မနေ့ကဇူလိုင်လ21ရက်နေ့မှာ NLD စီးပွားရေးကော်မတီဝင်တွေနိုင်ငံတကာပညာရှင်တွေပါဝင်တဲ့စီးပွားရေးဖိုရမ်တစ်ခုရန်ကုန်မြို့မှာပြုလုပ်ခဲ့ပြီးလက်ရှိမြန်မာစီးပွားရေးအခြေအနေကိုပြန်လည်သုံးသပ်ပြီးလက်တွေ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေဘယ်လိုလုပ်မလဲဆိုတာဆွေးနွေးခဲ့ကြပါတယ်ဒီဖိုရမ်မှာမြန်မာပြည်ရဲ့လေယာဉ်စိုက်ပျိုးရေးကဏ္ဍကိုဦးစားပေးပြုပြင်ပြောင်းလဲမှုလုပ်ဖို့အဓိကဆွေးနွေးခဲ့ကြသလိုဒီကဏ္ဍမှာယင်းနှီးမြှုပ်နှံမှုတွေရှိလာဖို့နဲ့သက်ဆိုင်ရာတောင်းသူတွေအကျိုးခံစား권ရဖို့လိုတယ်လို့ဦးမင်းခင်ကပြောပါတယ
်အဓိကတော့ဥမာစိုက်ပျိုးရေးကဏ္ဍဆိုရင်စိုက်ပျိုးရေးကဏ္ဍကတကယ်တော့အဓိကကြတယ်အဓိကကြပြောပြီးမယ်လက်တွေ့အောက်ထဲမှာပုံနိုင်နေသေးဘူးဒီအဲလေယာဉ်စိုက်ပျိုးရေးကဏ္ဍမှာအဓိကပြောင်းလဲဖို့ကတော့တကယ်တော့ယင်းနှီးမြှုပ်နှံမှုရှိလာဖို့နဲ့တကယ်လက်တွေ့ဟိုအကျိုးခံစားရဖို့ပေါ့အဲ့ဒီဘိုင်ဟာအဓိကပါပဲ
NLD အစိုးရတဲ့စတင်တာဝန်ယူပြီးအခုချိန်အထိစီးပွားရေးနဲ့ပတ်သက်လို့ထူးခြားတဲ့ပြုပြင်ပြောင်းလဲမှုမတွေ့ရတဲ့အပေါ်မြမအရေးလေးလာသူအများစုကဝေဖန်နေကြပါတယ်အစိုးရတဲ့စီးပွားရေးကဏ္ဍပြုပြင်ပြောင်းလဲမှုအားနည်းတဲ့အပေါ်မြမအရေးလေးလာသူဦးအောင်သူငင်းကအခုလိုပြောပါတယ်
နိုင်ငံရေးပါတီတွေအနေနဲ့ပေါ့နော်ဟိုအစိုးရဘိုင်းမှာလည်းကဘာခေါ်မလဲကိုယ်တိုင်းပြည်ကိုအုပ်ချုပ်ခွင့်ရရင်ဘယ်လိုသွားမလဲဆိုတာမျိုးဒီစီးပွားရေးမူဝါဒကြိုပြင်ထားတင်တာပေါ့နော်ဆိုတော့အဲ့တော့နောက်တစ်ခါ NLD အနေနဲ့လည်းသူတို့အရင်ပြင်ထားတဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ဟိုစီးပွားရေးမူဝါဒကြေညာစာတမ်းတွေရှိပါတယ်ဆိုတော့ဒါမဲ့တကယ်အစိုးရဖြစ်လာတဲ့ခါကျတော့ဒါကိုပိုစနစ်တကျဖြစ်အောင်ပြန်လုပ်ရမယ့်ဟာမျိုးပေါ့နော်တကယ်အကောင့်ထည့်ဖော်မယ့်ဟာမျိုးပါဆိုတော့အဲ့တော့အခုချိန်မှာမူဝါဒမရှိတဲ့ခါကျတော့ဘာမူဝါဒကိုတိတိကျကျမထုတ်ပြန်တော့ဘာဖြစ်နေလဲဆိုတော့ကျွန်တော်တို့ဟို business confidence ခေါ်တာပေါ့ဗျာဒီစီးပွားရေးလောကထဲမှာသူလိုသူလိုတွေဖြစ်တယ်သံတရားတွေဖြစ်တယ်ပေါ့နော်ဆိုတော့အဲ့ဒါကမကောင်းတဲ့အခြေအနေလို့တော့ကျွန်တော်ထင်ပါတယ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲကြီးညာစာရန်ပါအခြေခံချတဲ့စီးပွားရေးမူဝါဒအရဗန်နာကြီးနဲ့ငွေကြေးစနစ်တိုးတက်အောင်လုပ်ဖို့ဗန်နာကြီးဆိုင်ရာတာဝန်နဲ့လုပ်ပိုင်ခွင့်တွေကိုပြည်내နဲ့တိုင်းအသီးသီးမြန်မြန်တတဆောင်ရွက်ဖို့နဲ့နိုင်ငံခြားပို့ကုန်တန်ဖိုးမြင့်ဖို့စရာတွေပါဝင်ပေမဲ့အစိုးရစစ်ရဲ့ပထမဆုံးရက်တရကာလအလွန်အထိခိုင်မာတိကျတဲ့စီးပွားရေးမူဝါဒတွေအကောင့်ထည့်ဖော်ရမျိုးမတွေ့ရသေးပါဘူးရှင်
NLD အစိုးရရဲ့စီးပွားရေးမူဝါဒနဲ့ပတ်သက်လို့ဝေဖန်မှုတွေအကြောင်းမှမြင့်မြင့်ခိုင်ကတင်ပြသွားတာပါရှင်။ VOA ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ချင်းတွင်မြစ်ရဲတက်တဲ့သတင်းတင်ပြပါမယ်။ချင်းတွင်မြစ်ရဲဟာနှောက်နှစ်ရက်အတွင်းစိုးရင်ရေမှအထက်မြင့်တက်နေမှာဖြစ်ပြီးတော့ငဝွန်မြစ်ရဲဟာလည်းစိုးရင်ရေမှမှာဆက်ရှိနေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။မြစ်ကမ်းနားမှာနေထိုင်သူတွေအနေနဲ့သတိထားကြဖို့မိုးစလဒုတိယညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကလည်းသတိပေးလိုက်ပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းထောက်မသိငင်လင်းကပြောပြထားပါတယ်ရှင
်ဟုတ်ကဲ့ပါလက်ရှိချင်းတွင်းမြစ်ရေမြင့်တက်နေတာကြောင့်စကိုင်းတိုင်းဒေသကြီးကလေးဝါမြို့ဟုံမလင်းမြို့နဲ့မော်လိုက်မြို့တွေမှာနောက်နှစ်ရက်အတွင်းစိုးရိမ်ရေမှအထက်ရှိနေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးကအခုလိုပြောဆိုလိုက်ပါတယ်
ကျွန်တော်ကတော့ကျွန်တော်တို့ဒီရေကဟိုနည်းနည်းတက်နေနေတဲ့အနေအထားရှိရတယ်နော်
တက်တက်ငြိရဲ့အနေအားအကြောင်းကိုကျွန်တော်တို့ဒီဂလီဝါမျိုးပေါ့နော်ဂလီဝါမျိုးမှာတော့ဆိုရင်လည်းအောက်ကိုဒီဝဲရောက်နေရေအား24နာရီချိန်မှာတော့ဒါဆိုရင်လည်းကြောင်းနိုင်တဲ့အနေအားလေးပေါ့နော်ဒီကောင်းနေညာတော့ဒီချင်းချင်းမြင့်ပါပဲကျွန်내စကန်ဒီပေါ့ဟုံးမင်းပေါ့နော်ဟုံးမင်းဆိုရင်လည်းဒါဒီဖက်တဲ့ဟုံးမှာဖက်တဲ့ကောင်ကိုကြွားတော့တော့ဒိန်ရလည်းပဲအထက်မှာဆက်ရှိဟုံးမင်းအနေအားရှိပါတယ်အဲ့လိုဘောလိုက်ပေါ့နော်ဘောလိုက်မှလည်းကျွန်တော်တို့ဒီဆိုရင်ဒီမျိုးကိုပေါ့နော်ကျွန်တော်တို့ဒီရောက်ဖို့အနေနဲ့ပြောပါပေါ့နော်အနေနဲ့ပါဖြစ်နေတဲ့နေသားလေးတွေရှိတဲ့နေသားတော့ဒီနောက်ပြီးရဲ့ဒီမှာတော့ဒါဒီဝက်ဒီဝက်ကဆက်လာပြီးတက်ပြီးတော့မှဒါဆိုရင်တော့ဆက်မှဆက်ပြီးတော့ရှိနေမှာပေါ့နော်ဘောလိုက်နဲ့
ထပ်ရင်ချင်းရွှေမြည်ကြီးဟာမင်းကင်းမျိုးနဲ့ကဏီမျိုးတွေမှာလည်းနောက်နှစ်ရက်အတွင်းဆိုရင်ရီမတ်ကိုကြော်လွန်နေမှာပါအရာဝတီတိုင်းဒေသကြီးငတိုင်းချောင်းမြို့မှာလည်းငဝုံမြေကြီးဟာစိုးရိမ်ရိမ်အထက်မှာဆက်လက်တည်ရှိနေမှာဖြစ်တယ်လို့ဦးကျော်မိုးဦးကဆက်ပြောပါဗျ။အဲ
့လိုမျိုးပဲဒီကျွန်တော်တို့ဒီငဝုံမြေမှာတော့ဒါဒီငတိုင်းချောင်းမြို့မှာတော့ဒီတင်းချောင်းတွေပဲဆက်ကိုကျော်နေတယ်ပေါ့နော်ကျော်နေတယ်အခုလည်းတော့ဒီအောက်ကနေပြီးတော့ဒီပေါ့နော်ဒီနေရာနဲ့တက်နေပြီးတော့အနေသားလေးကြီးရှိတဲ့အကြောင်းမျိုးကိုငတိုင်းချောင်းမှာတော့ဒီနောက်ဆက်ဒီ9ရက်6ရက်ဒီကိုတော့တင်းချောင်းလည်းပဲအထက်မှာဆက်ပြီးတော့ရှင်ရုံမှာနေသားလေးတွေရှိပါတယ်ဟုတ်ကဲ့
မြေကြီးကြီးနေတာကြောင့်မြေကြောင်တစ်လျှောက်နေထိုင်သူတွေရေကြောင်ခရီးသွားလာသူတွေအနေနဲ့အထူးဂရုပြုသွားလာကြဖို့ဦးကျော်မိုးဦးကတတိပေးပါတယ်ဒါပြင်ဇူလိုင်လနဲ့ဩဂတ်လတွေမှာမြေကြီးကြီးလေးရှိတာကြောင့်မိုးလေဝသတည်နေကိုဂရုတစ်ဆိုင်နားထောင်နေဖို့လည်းအကြံပြုထားပါတယ်ရှင်
ချင်းတွင်မြေကြီးဆက်တက်နေတဲ့အကြောင်းမှတင်ငေးလင်းကတင်ပြသွားတာပါရှင် VOA ကနေတောက်ကြနေညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေတာပါအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီနဲ့9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါကြမ်းရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ရှင်
အမေရိကန်အင်ဂျင်နီယာတရေကြီးဒွန်လန်ထရမ့်ဟာရီပပ်လီကန်ပါတီရဲ့သမ္မတလောင်းဖြစ်ပါတီညီလာခံနောက်ဆုံးနေ့ကြာသပတေးနေ့ညကမင်းကွန်းပြောပါတယ်အမေရိကန်နိုင်ငံတော်မှာမကြသေးခင်ကအကြမ်းဖက်အခြေအနေတွေရှိထားတာကိုအရေးကြီးကြံတွေဖြစ်ရှင်းဖို့သူကပြောတော်တယ်လို့သူဟာအမှန်တိုင်းပြောသူတယောက်ဖြစ်တယ်လို့လည်းပြောတော်ပါတယ်သူသာသမ္မတဖြစ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုဟာတရားဥပဒေစိုးမိုးမှုရှိတဲ့နိုင်ငံတစ်ခုဖြစ်ရမယ်လို့လည်းပြောပါတယ်နိုင်ငံမှာအကြက်တက်တစ်ခုဆိုင်နေချိန်နဲ့ပါတီညီလာခံကျင်းပချိန်တိုက်ဆိုင်နေတဲ့အကြောင်းရတဖို့ဝင်တွေကိုတိုက်ခိုက်တာမြို့တွေမှာအကြမ်းဖက်ဝါဒကင်ဆွဲတိုက်ခိုက်တာအမေရိကန်လူနေမှုဘဝကိုချိန်ချောက်နေတာတွေကိုမစ္စတာထရမ့်ကထောက်ပြပါတယ်ဒီအန်ဒရီတွေကိုအသေးချာနားမလည်တဲ့ဘယ်နိုင်ငံရေးသမားမှာတိုင်းပြည်ကိုဦးဆောင်ဖို့မတင်တော်ဘူးလို့ဆိုပါတယ်အရှေ့မြောက်အာရှဒေသမှာအမေရိကန်တပ်ဖွဲ့ဝင်8000နီးပါးကိုဆက်ထားရေးပေါ်ရီပပ်လီကန်ပါတီသမ္မတလောင်းဒေါ်နယ်ထရမ့်ကမေးခွန်းထုတ်လိုက်တာကြောင့်အစိုးရနာတွေရှိလာပါတယ်တောင်ကိုရီးယားမှာအမေရိကန်တပ်ဖွဲ့တွေရှိနေတာကကိုရီးယားကျွန်းဆွယ်မှာငင်းကြဲရမယ်လို့အာမခံချက်မရှိတဲ့အကြောင်းThe New York Times သတင်းစာနဲ့တွေ့ဆုံမိမြန်ကန်တခုမှာဒေါ်နယ်ထရမ့်ကပြောတာပါ။ဒါအပြင်ဂျပန်နိုင်ငံမှာတပ်ဖွဲ့တွေ၊လေယာဉ်တွေ၊သင်္ဘောတွေနဲ့အခြေစိုက်စခန်းတွေထားတာကနေဘာတွေပြန်ရနေလို့လဲဆိုပြီးတော့လဲဒေါ်နယ်ထရမ့်ကအမေကွန်းထုတ်သွားပါတယ်။လွန်ခဲ့တဲ့နှစ်ကျော်ကပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ကြီးစင်အမှတ် MH370 ဘိုးအင်းလေယာဉ်ကိုရှာဖွေနေတဲ့လုပ်ငန်းအဆုံးသတ်တော်မှာဖြစ်ပါတယ်။လက်ရှိရှာဖွေရေးလုပ်နေတဲ့ဒေသကိုလုံးဝရှာဖွေပြီးစီးသွားပြီဆိုရင်ရှာဖွေရေးလုပ်ငန်းကိုရဆိုင်တော့မယ်လို့အိန္ဒိယသမုဒ္ဒရာမှာပူးတွဲရှာဖွေရေးလုပ်နေကြတဲ့မလေးရှား၊ဩစတြေးလျနဲ့တရုတ်နိုင်ငံတွေကတည်ယူပို့ဆောင်ရေးဝန်ကြီးတွေသဘောတူလိုက်ကြတာပါ။မြန်မာနိုင်ငံသားဝန်ကြီးဒေါ်အောင်ဆန်းစုကြည်ဟာ49ချိန်မြောက်အရှေ့တောင်အာရှနိုင်ငံများအာဆီယံနိုင်ငံသားဝန်ကြီးအစည်းအဝေးနဲ့အတူတခြားဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ဒီကနေ့နေ့လယ်ပိုင်းကလာအိုနိုင်ငံကိုထွက်ခွာသွားပါတယ်။အာဆီယံလက်ကျောက်ဥက္ကဋ္ဌတာဝန်ယူထားတဲ့လာအိုနိုင်ငံမှာဒီလ23ရက်နေ့ကနေ26ရက်နေ့ထိကျင်းပမယ့်အာဆီယံနိုင်ငံသားဝန်ကြီးများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေအတွင်းဒေသတွင်ပူးပေါင်းဆောင်ရွက်ငြိမ်းချမ်းရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြဖို့ရှိပါတယ်ခင်ဗျာ။
ဒီကနေ့ညနေခင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးသွားတာပါ။ညနေအတွက်စီစဉ်ထုတ်လုပ်ရမှုကရှားဖောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအတန်းလွင်အင်ဂျင်နီယာကတော့ဆူလမန်တာရာဝါလီဖြစ်ပါတယ်။ VOA American အတန်းညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30လိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.65လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလမီတာ190 kHz 1905ရိုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းသာရှင်လာပါရှင်
This program has come to you from the Voice of America, Washington.